ယူကရိန်းခီးသည်တင်လေယာဉ်ကိုမှားယွင်းပစ်ခတ်ခဲ့ကြောင်းအီရန်အစ္စလာမစ်ဒေါ်လာရေးပြည်ဆောင်တပ် IRGC ကဝန်ခံပြောဆိုပါတယ် IRGC ရဲ့လေကြောင်းဆန်ရတပ်မှုအာမီယာအလီဟာဂျီဇာဒက်ကစနေနေ့မှာအီရန်နိုင်ငံပိုင်ရုပ်တံကနေပြောဆိုရမှာတော့ဒီကိစ္စနဲ့ပတ်သက်ပြီးသူ့အနေနဲ့အပြည့်အဝတာဝန်ယူကြောင်းဘလို့ဆုံးဖြတ်ချက်မျိုးကိုဖြစ်စေနှာခံမှာဖြစ်ကြောင်းပြောပါတယ်ခီးတဲ့တင်လေယာဉ်ပြတ်ကျတာကိုသိလိုက်တဲ့အချိန်မှာသူသေသွားခြင်းခဲ့တယ်လို့လည်းပြောပါတယ်အဲ့ဒီညကတိုက်ခိုက်ရေးအတွက်အစင်တင်ပြင်ဆင်ထားကြကြောင်းအရက်ဖက်လေကြောင်းပြန်တက်မှုအလုံးကိုဖြတ်ဖို့တော်လှန်ရေးပြည်ဆောင်တပ်ကပန်ကြားခဲ့ပေမဲ့လို့လည်းသူတို့ပန်ကြားချက်ကိုအတိမပြုတ်ခဲ့တာလို့လည်းတပ်မှုကပြောပါတယ်အီရန်နိုင်ငံတွင်မှားယွင်းပစ်ချခံခဲ့ရတာကြောင့်ယူကရိန်းခီးသည်တင်လေယာဉ်ပေါ်မှာလိုက်ပါလာသူ186ဦးစလုံးသေဆုံးခဲ့ပါတယ်။အီရန်ဘက်ကအခုလိုဝန်ခံလိုက်တဲ့စနေနေ့မှာပဲမြို့တော်တေရန်မှာအစိုးရစန့်ကျင်ရေးဆန္ဒပြပွဲပေါ်ပေါက်ခဲ့တယ်လို့လည်းဖော်ပြနေကြပါတယ်။အမီခါဘီယာနဲ့ရှာရစ်တက္ကသိုလ်တွေမှာဆန္ဒပြသူတွေစုဝေးခဲ့ကြပြီးနိုင်ငံရဲ့ခေါင်းဆောင်တွေနှုတ်ထွက်ပြီးတောင်းဆိုခဲ့ကြကြောင်းတော်လှန်ရေးပြည်ဆောင်တပ်နဲ့ဆက်ဆက်တဲ့အစိုးရဒပိုင် Fast သတင်းအေဂျင်စီကဖော်ပြပါတယ်။တီရန်မြို့တော်ကရှာရစ်နီးပညာတက္ကသိုလ်မှာဆန္ဒပြသူတွေဆွေးခဲ့ကြပြီးခါမီနီယာရုကဆင့်ပေဖို့ကြွေးကြော်ခဲ့ကြတယ်လို့ Washington Post ကဖော်ပြပါတယ်။လူမှုကွန်ရက်မှာတင်နေတဲ့ဗီဒီယိုတွေထဲမှာတော့လူလိန်တွေအနာရှင်တွေတေကြဆိုပြီးဆန္ဒပြသူတွေကြွေးကြော်တယ်လို့ New York Times ကဖော်ပြပါတယ်။ဆန္ဒပြပွဲတွေကအီရန်ရဲ့တတိယအကြီးဆုံးမြို့ Isfahan အပါအဝင်တခြားဒေသတွေမှာပါဖြစ်ခဲ့တယ်လို့လည်း VOA ပါရှန်ဌာနသတင်းမှာဖော်ပြပါတယ်။အီရန်မှာဆန္ဒပြပွဲတွေဖြစ်ကြောင်း Reuters နဲ့ BBC တို့မှလည်းဖော်ပြနေကြပါလိမ့်ရှင်။